ဒီကဧပြီလ7ရက်နေ့မှာမြန်မာနိုင်ငံတဝန်းအချင်းတောင်အသီးသီးကကောင်းမွန်စွာနေထိုင်ပြီးတော့စီကံလိုက်လာတဲ့အချင်းသားစုစုပေါင်း2000ကျော်ကိုအထုရှုရက်နဲ့ပြန်လွှတ်ပေးလိုက်တယ်လို့နိုင်ငံတော်တိုင်းနိုင်ငံရုံးကသတင်းထုတ်ပြန်လိုက်ပါတယ်။ဒီကြံတိုင်ရင်အချင်းတောင်လက်ဆွဲဥပဒေနဲ့အညီအထုရှုရက်နဲ့ပြန်လွှတ်ပေးလိုက်တာဖြစ်ပြီးတော့နှစ်တည်းမှာစိတ်တက်လူတက်ဘဝတက်စတင်ဖို့ရည်ရွယ်တယ်လို့လည်းထုတ်ပြန်ချက်တည်းမှာပါရှိပါတယ်။လွတ်လပ်ရေး2000ကျော်ထဲမှာဘသူတွေပါဝင်ပါလဲဘလို့အမှုတွေနဲ့စီစစ်ရွေးချယ်လွှတ်ပေးလိုက်ပါလဲဆိုတဲ့သုံးသပ်ချက်တည်းပြည်စုံကိုမဆုမုံကတင်ဆက်ပေးပါမယ်
။ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်အရပ်သားအစိုးရတစ်နှစ်ပြည့်တဲ့အချိန်မြန်မာနှစ်တကူတကြံကာလမတိုင်ခင်ဒီကနေ့ဧပြီလ12ရက်နေ့မှာတော့မြန်မာနိုင်ငံတဝန်းလုံးမှာရှိတဲ့အချင်းတောင်အချင်းစခန်းအသီးသီးကစီကဲလိုက်လာပြီးတော့ကောင်းမွန်စွာနေထိုင်သူအချင်းသူအချင်းသားပေါင်းစုစုပေါင်း2283ယောက်ကိုအထူးလျှော့ရခန်းစား권ပြုပေးလိုက်ပါတယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနကဒီကနေ့သတင်းထုတ်ပြန်လိုက်ပါတယ်။အစိုးရအနေနဲ့ပြစ်ဒဏ်ကျခံရတဲ့အချင်းသားတွေကိုပြစ်ဒဏ်ကျခံနေစဉ်မှာစီကဲလိုက်လာမှုကောင်းမွန်စွာနေထိုင်မှုတို့အပေါ်အခြေခံပြီးအချင်းတော်လက်ဆွဲနှီးဥပဒေအပိုက်148တို့အရာအထူးလျှော့ရကိုခန်းစား권ပြုလိုက်တာလည်းဖြစ်ပါတယ်။အခုလိုမျိုးတကြမ်းမတိုင်ခင်အချင်းတော်လက်ဆွဲဥပဒေနဲ့အညီအထူးလျှော့ရက်နဲ့အချင်းသား2000ကျော်ကိုပြန်လွှတ်ပေးလိုက်တာနဲ့ပတ်သက်ပြီးနိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင် AAPBB ရဲ့အတွင်းမှဦးတိန်နိုင်ကတော့အချင်းသားတွေကိုလွှတ်ပေးတဲ့အခါမှာဘလို့အမှုမျိုးဘလို့မူပေါင်မျိုးတွေနဲ့စီစစ်ပြီးလွှတ်ပေးလိုက်တယ်လဲဆိုတာကတော့မရှင်းလင်းဘူးလို့ဆိုပါတယ
်လွတ်ခါနီးတဲ့လူတွေကိုပဲအထူးလျှော့ရက်စုမရက်ပေးပြီးတော့ဟိုလွတ်ပေးလိုက်တဲ့သဘောပါဆိုလိုကြကဓာတ်ဆောက်ကျွန်တော်တိုက်တွန်းနေတာကတိကျကျွန်တော်တွတ်ပေးတဲ့ဆိုတာရည်ရွယ်ချက်ကောင်းကောင်းရှိဖို့လိုပါတယ်နှစ်ချက်မူရှိဖို့လိုပါတယ်သုံးချက်စနစ်တကျစီစစ်ဖို့လိုပါတယ်အခုတိဒီအချင်းသားလေးကိုလွတ်ပေးတဲ့ဆိုတဲ့အကစီစစ်တဲ့ဘုတ်ဆိုတာဒီကနေ့ရှိမရှိသေးပါဘူးခေဆက်ဆက်ပါပဲမဖြစ်ပြတဲ့အစ်ကောင်မျိုးတွေဖြစ်ကြတာတွေလည်းအများကြီးပါဟိုတွတ်တဲ့အခါမှာတော်တော်ကိုရှင်းရှင်းလင်းလင်းမရှိတဲ့အစ်ကောင်မျိုးတွေတွေ့ရပါတယ်ဆိုတော့ကျွန်တော်တို့ကပဲဘလို့အချင်းသားမျိုးတွေပါတယ်ဘဒူမျိုးဟိုဟာလေးပါတယ်ဆိုတော့လိုက်ပြီးတော့စုံစမ်းပြီးတော့ဒီပြည်သူလူထုကိုနိုင်ငံတကာကိုကျွန်တော်တို့ကမီဒီယာတွေတစ်ဆင့်ပဲဖြစ်ဖြစ်ကျွန်တော်တို့စိတ်မထုတ်ပြီးတော့ပဲဖြစ်ဖြစ်ထုတ်ပြရတဲ့ကိစ္စမျိုးတွေဖြစ်ပါတယ
်အချင်းသားတွေကိုဖြစ်တယ်ကြခံနေရတဲ့အချိန်စီကဲလိုက်လာမှုနဲ့အထူးလျှော့ရက်လွှတ်ပေးလိုက်တဲ့အထင်မြန်မာနိုင်ငံအချင်းတော်တီးတီးမှာအချင်းကြခံနေရတဲ့နိုင်ငံရေးအချင်းသားတွေလယ်သမားအလုံသမားရေးတက်ကြွလှုပ်ရှားသူတွေနဲ့တိုင်းရင်းဒေသတွေမှာလက်နက်ကိုင်ဖွဲ့တွေနဲ့ပတ်သက်တဲ့ဆိုတဲ့ဆွဲချက်တွေနဲ့ထိမ့်သိမ်းခံထားရတဲ့အချင်းသားတွေကိုလည်းအမျိုးသားရည်ကြားစေရေးကိုအခြေခံပြီး NLD အစိုးရအနေနဲ့ပြန်လွှတ်ပေးတင်တယ်လို့နိုင်ငံရေးအချင်းသားဟောင်းများအဖွဲ့ဦးဆောင်ကော်မတီဝင်တဦးဖြစ်တဲ့ဦးထွန်းကြည်ကပြောပါတယ
်။2183ယောက်ကိုအချင်းတော်လက်ဆွဲနှီးဝင်အပိုက်ရှိရှင်လေးကြီးကနိုင်ငံတော်တိုင်းကတော့ပုံကိုရုံးလာနေပြီးတော့တက်တဲ့ပုံစံကဒီချိန်မှာကအလုံးတရာမှကျွန်တော်တိုင်းပြည်တွေအရေးကြီးတာမျိုးသားပြည်နယ်ပြည်အရေးနဲ့ဒီနေ့ညဉ့်ညဉ့်အတွက်ကိုပြည်သူတို့ပြည်အလုံးကပြည်လက်ချက်အကျိုးဝါထားတာလေအဲ့ဒီပုံမှာနိုင်ငံရေးကျင်းသားဆိုတာကအမျိုးသားပြည်နယ်ပြည်အရေးဒီနေ့ညဉ့်ညဉ့်အတွက်အစိတ်တိုင်းတစ်ခုအနေနဲ့ပါတယ်လေဒါကြောင့်အမျိုးသားပြည်နယ်ပြည်အရေးနဲ့ဒီနေ့ညဉ့်ညဉ့်အတွက်ကိုထိခိုက်စေမဲ့နိုင်ငံရေးကျင်းသားတွေကိုမလို့ပဲဒါထားမယ်ဆိုရင်တော့ကျွန်တော်တို့အမျိုးသားပြည်နယ်ပြည်အရေးနဲ့ဒီနေ့ညဉ့်ညဉ့်ကိုပြန်တောင်းတာမယ်အနေထားမျိုးဖြစ်သွားပြီလေကျွန်တော်တို့တိုင်းသားဒေသတွေမှာနော်ဥပမာမျိုးမျိုးနဲ့ဆက်ဆက်ခံပြီးတော့အနေဆုံးစွန့်တင်နေပေါ့ဗျာနော်ဖတ်ကြည့်ခံရတဲ့ဒါကျွန်တော်တို့မြင်းရင်ကုန်မိုင်းသမားတွေဖြစ်တဲ့အတိုင်းသားလက်နက်ကိုင်အဖွဲ့ကြီးတွေရဲ့နောက်တစ်ခုကအဲ့ဒီတောင်ရံတောင်ရံမြေလို့ဓမ္မခုတ်ပွားရင်းနဲ့နော်ဖတ်ခံရတဲ့အော်ဒစီအီနဲ့ဆက်တွေ့တယ်လို့ပြန်ပြန်လေးနဲ့ဆက်အဲ့လိုမျိုးဖတ်ခံတာအဲ့ဒါတွေကလည်းအများကြီးရှိတယ်ပေါ့အဲ့ဒါအဲ့ဒါတွေကိုတကယ်ပြန်ကြတော့ဗျာလွတ်ပေးတင်တယ်ဗျာဒီနေ့လုံနေတဲ့အမျိုးသားပြန်လဲတင်နေရင်းဒီလိုမျိုးရရအမှန်တကယ်ကျွန်တော်တို့ကတော့မတိကျခင်ကို
။တကြံမတိုင်ရင်အထူးလျှော့ရက်နဲ့အခုပြန်လွှတ်ပေးလိုက်တဲ့အချင်းသား2283ယောက်ထဲမှာတော့နိုင်ငံရေးအချင်းသားတွေပါဝင်တာမရှိသလောက်ပါပဲလို့နိုင်ငံရေးအချင်းသားများကူညီဆောက်ရှောက်ရေးအသင် AAPBB ရဲ့အတွေ့အမှုဦးတိန်နိုင်ကအခုလိုပြောပါတယ
်။ဒီနိုင်ငံရေးနဲ့ပတ်သက်တဲ့အချင်းသားဘယ်လောက်ပါလဲဆိုတာကိုကျွန်တော်မသိဘူး။ဆိုတော့အခုထိစုံစမ်းကြတာကတော့ကျွန်တော်စီရင်ရဆိုတော့တယောက်မှဟိုပါတာမတွေ့ရသေးပါဘူး။ပုံမှန်66နဲ့သတိထားတဲ့ကိုမျိုးရလောင်ကြီးတယောက်တော့ဟိုပါတယ်ဆိုတာကိုသိရတယ်။ဒါကလည်းလွန်ပြီဆိုတဲ့ကိစ္စပေါ့။အခုသူတို့ထုတ်ပြန်ခြင်းအရဆိုရင်အထူးဆုမှတ်ရပေါ့ဗျာ။အထူးလျှော့ရဆိုတဲ့အချိန်မျိုးကတော့ကျွန်တော်တို့လိမ့်တာတယောက်ကတော့ဒီထောင်ပိုင်းလျှော့ရတို့ကျင်းတော်ဒီအလုတ်လျှော့ရတို့အဲ့ဒါမျိုးတွေနဲ့ပဲပေးတယ်လို့ကျွန်တော်တို့အဲ့လိုပဲယူဆပါတယ်။
အခုဒီဂျမ်းမတိုင်ငယ်အကျဉ်းသားတွေကိုလွှတ်ပေးလိုက်တဲ့အကျဉ်းအောင်စခန်းတွေကတော့ရန်ကုန်တိုင်းဒေသကြီးဦးစီးမှုရုံက450ကျော်မန္တလေးတိုင်းဒေသကြီးက400ကျော်စကိုင်းတိုင်းအေရဝတီတိုင်းစမ်းပြည်နယ်ပဲခူးတိုင်းက100ကျော်စီနဲ့မွန်ပြည်နယ်တနင်္သာရီတိုင်းနဲ့ကချင်ပြည်နယ်တို့ကအကျဉ်းသားတချို့ကိုပြန်လွှတ်ပေးလိုက်တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ပါတယ်ရှင်။